ရိုဟင်ဂျာဒုက္ခတွေပြဿနာဖြေရှင်းရေးအတွက်တရုတ်နိုင်ငံကဆက်လက်ပံ့ပိုးကူညီသွားမယ်လို့တရုတ်ထိပ်တန်းတန်တမန်ကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဗိုက်ဇောင်းနေတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီခဲ့တဲ့အပေါ်မှာတရုတ်နိုင်ငံကဝန်တာတယ်လို့ပေကျင်းကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်န ုးနိုင်ဖို့အောက်တိုဘာဒီ30ရက်နေ့ကရရှိခဲ့တဲ့သဘောတူညီချက်ဟာအဆကောင်းဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကပြောကြားခဲ့ပါတယ်။ရိုဟင်ဂျာတပ်တနာကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာပပနဲ့နဲ့ကင်တွယ်နိုင်မယ်လို့တရုတ်ကယုံကြည်ထားပြီးတော့လိုအပ်တဲ့ပံ့ပိုးကူညီမှုတွေကိုတရုတ်ကဆက်ပေးသွားမယ်လို့ဝန်ကြီးဝန်ကြီးကပြောကြားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ဟတ်ကလည်းမြန်မာနိုင်ငံဘက်ကဒုက္ခတွေကိုအချိန်မဆွဲပဲပြန်ပြီးတော့လက်ခံတဲ့လို့အထေထားပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခတွေမြန်မာနိုင်ငံဘက်အ мян ဆုံးပြန်နိုင်ရေးအတွက်တင့်တော်ရဲ့အခြေအနေမြန်မာနိုင်ငံဘက်ကဖန်တီးဖို့တရုတ်ဘက်ကအစွမ်းကုန်အားပေးဖို့လည်းဒီနိုင်ငံသားရဲ့အတွင်းဝင်ဟာကတရုတ်နိုင်ငံသားရဲ့ဝန်ကြီးကိုတိုက်တွန်းပါတယ်။နိုဗ ెంబ ာလလကစပြီးတော့ဒုက္ခတွေကိုစတင်ပြန်ပို့ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကြားအောက်တိုဘာ30ရက်နေ့ကသဘောတူခဲ့ပါတယ်။ကုလသမဂ္ဂနဲ့ဒုက္ခတွေအရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကတော့မြန်မာဘက်ကအခြေအနေတွေကြောင့်ဒုက္ခတွေပြန်ပို့အဆင်ပြေမဖြစ်သေးဘူးလို့ပြောပြီးပြန်ပို့ရေးကိစ္စဆိုင်ထားဖို့တောင်းဆိုနေကြပါတယ်။